ေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးပြောပြမှာကတော့တာကေတာမြို့နယ်မှာခြံတကားမဖွင့်ထားလို့နေအိမ်မှာလူမရှိလို့မီတာဝင်မစစ်နိုင်လို့ဆိုတဲ့အကြောင်းပြချက်တွေနဲ့အမှန်တကယ်သုံးဆွဲတဲ့မီတာယူနစ်မဟုတ်ပဲမီတာလိုက်ဖက်သူတွေရဲ့မှန်းပြီးဖြစ်လိုက်တဲ့ယူနစ်ကိုပြည်သူတို့ချို့ပေးဆောင်ရတဲ့အကြောင်းပါဒါကတော့တာကေတာမြို့နယ်ကပြည်သူတွေရောက်ကပြေးပို့လာတာပါကျွန်တော်ကဧပြီလမှာမှတာကေတာမြို့နယ်လေးကိုပြောင်းရွှေ့လာတဲ့အိမ်ငှားတူပါတဲ့မက်ရှလာအတွက်မီတာ3ဆွဲက 18,000 ကျော်ကိုကျွန်တော်တို့အရင်နေထိုင်ခဲ့တဲ့အိမ်ငှားတွေကပေးဆောင်ပါတယ်ဧပြီလအတွက်မီတာ3ဆွဲခါကိုမြို့နယ်လျှက်စစ်ရုံးဝန်ထမ်းတွေလာဖတ်တဲ့အခါယူနစ်900ကျော်ပါတယ်အိမ်မှာကပုံမှန်3ဆွဲနေတဲ့လျှက်စစ်3ပစ္စည်းတွေပဲရှိတာအကြောင်းဘာလို့ယူနစ်တလောက်များရတာလဲဆိုပြီးမေးလိုက်တော့မက်ရှလာအတွက်မီတာလာဖတ်တော့အိမ်မှာလူမရှိလို့သူတို့ဝင်မဖက်ပဲယူနစ်ကိုမှန်းပြီးပဲကောက်လိုက်တာလို့ပြန်ဖြေပါတယ်။အဲ့ဒီတော့မက်ရှလာကအရင်အိမ်ငှားတွေသုံးဆွဲခဲ့တဲ့ယူနစ်တွေကိုအားလုံးမဟုတ်ရင်တောင်တချို့ကိုဧပြီလထဲမှာပေါင်းပြီးကောက်တာပါတဲ့။အွန်လိုင်းမှာလည်းမီတာသုံးဆွဲသူတချို့ပြောနေတာတွေတွေ့နေရပါတယ်။မီတာလိုက်ဖက်တဲ့လူတွေကမှန်းပြီးဖြေလိုက်တဲ့ယူနစ်ကိုပေးဆောင်နေရတဲ့အကြောင်းအရင်ကတွေကကြွေးကြံဆိုပြီးတလမီတာခတက်လာတဲ့အကြောင်းနဲ့တချို့ကလည်းနှစ်လသုံးလနေမှမတင်ကားလို့မြို့နယ်လျှက်စစ်ရုံးထိတိုင်ပြီးစစ်ခိုင်းတော့မှဒီအကြောင်းတွေပေါ်လာတဲ့အကြောင်းဒီတန်တွေကိုမီတာသုံးဆွဲသူပြည်သူတွေခံနေရပါတယ်မီတာလိုက်ဖက်တဲ့သူတွေကတော့အလွယ်တကူအိမ်တကားမဖွင့်ထားလို့အိမ်မှာလူမရှိလို့ဆိုတဲ့အကြောင်းပြချက်တွေနဲ့မီတာခကိုသူတို့စိတ်မှန်းနဲ့တွက်ချက်တဲ့အတိုင်းလူတွေကပေးနေရပါတယ်သုံးဆွဲသူဘလောက်အထိဒီလိုမမှန်မကန်တွက်ချက်ထားတဲ့မီတာခတွေကိုပေးဆောင်နေရပြီလေဒါတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေဖြည့်ရှင်းပေးစေချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်နောက်တစ်ခုကကချင်ပြည်နယ်ပူတာအိုမြို့မှာ facility quarantine ထားတဲ့အခြေအနေကအဆင်မပြေဖြစ်နေတဲ့အကြောင်းပါဒါကတော့မင်းသန်းဆိုတဲ့အကောင့်ကပေးပို့လာတာပါပူတာအိုမြို့မှာတော့ပြည်ပပြန်မဟုတ်ပေမဲ့လည်းတိုင်းခြားပြည်နယ်ခြားကလာရင်ငါးလပိုင်းကလေးက facility quarantine ထားပါတယ်ဒေသပေါင်းစုံပြည်နယ်ပေါင်းစုံကလူ18ယောက်ထိအတူတူထားဖို့စီစဉ်ထားပါတယ်ကိုမြို့ကိုပြန်လာတဲ့သူတွေအတွက်စားရေးတောက်ရေးအခက်အခဲမရှိပေမဲ့တကူရေးတကာရကုမ္ပဏီဝန်ထမ်းအတွက်တော့အခက်အခဲရှိပါတယ်အစားအစာအတွက်လာပို့မဲ့သူမရှိတာကိုဝယ်စားဆိုပြီးအလွယ်ပြောပါတယ်ကိုလုတ်ဆိုင်ထဲမှာတည်တံ့နေမယ်ဆိုတာကိုလက်မခံပါဘူး။ကို့စာတီးအိမ်မှာပြန်ပြီးလိုအပ်တယ်လို့ပဲနေပါမယ်ဆိုတာကိုလည်းမရပါဘူး။ရေအတူတူချိုးရတာအိမ်သားအတူတူသုံးရတာဟာအလွန်အန္တရာယ်များပါတယ်။ Home quarantine ကိုကို့အတွက်ရောသူတစ်ပါးအတွက်ပါအန္တရာယ်အကင်းဆုံးဖြစ်တာမို့ Home quarantine ပဲလုပ်ပေးဖို့တာဝန်ရှိသူတွေစဉ်းစားပေးစေချင်ပါတယ်ဆိုပြီးပြောလာတာပါရှင်
။ကို့ဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238 641ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
နောက်တစ်ခုကတော့ပြန်စာလေးတစ်စောင်ပေးစင်ပါတယ်ဒါကတော့ဘူတိတောင်မြို့နယ်ဂူတာပြည်အုပ်စုမှာရှိတဲ့မြောင်းနှောင်းဒုက္ခတဲ့စခန်းမှာတောက်သုံးရည်နဲ့အိမ်သားတွေအဆင်မပြေတာကြောင့်ရောဂါတွေဖြစ်နေတဲ့အကြောင်းကိုကျမတို့ RFA ကပြီးခဲ့တဲ့အပတ်ပေးစာပြန်စာအစီအစဉ်မှာထုတ်လွှင့်ခဲ့ပါတယ်မြောင်းနှောင်းဒုက္ခတဲ့စခန်းမှာရှိတဲ့ဒုက္ခတဲ့အချို့ဟာတောက်သုံးရည်နဲ့အိမ်သားတွေအဆင်မပြေတာကြောင့်ဝမ်းပြက်ဝမ်းလျှော်ရောဂါတွေဖြစ်နေပါတယ်ဆိုပြီးထုတ်လွှင့်ခဲ့တာပါတောက်သုံးရည်အတွက်လဲစခန်းအနီးနားမှာရှိတဲ့ရွာတွေကအရင်က3,000မသုံးတဲ့ရေတွေကိုတောက်နေရတာပါဒီလိုထုတ်လွှင့်ခဲ့ပြီးတဲ့နောက်ဘူတိတောင်မြို့နယ်ထွေထွေအုပ်ချုပ်ရေးမှုကိုယ်တိုင်ဒုက္ခတဲ့စခန်းကိုလာရောက်ပြီးတောက်သုံးရည်အတွက်ရေတွင်တူပေးမယ်လို့ပြောလာမှုတွေရှိတာကြောင့်ထုတ်လွှင့်ပေးခဲ့တဲ့ RFA ကိုကျေးဇူးတင်ပါတယ်ဆိုပြီးကြောက်စာတိုင်းကျေးရွာကအုပ်ချုပ်ရေးမှုကဖုန်းနဲ့ဆက်သွယ်ပြောပြလာတာပါကျမတို့ RFA ကထုတ်လွှင့်ပေးခဲ့တဲ့ကြောင့်တောက်သုံးရည်ရရှိမှုအတွက်အထောက်ပံ့ဖြစ်တယ်လို့ကြားသိရတဲ့အတွက်ဝမ်းသာပါတယ်။နောက်ထပ်အဆင်မပြေဖြစ်နေတဲ့အိမ်သားတွေယိုရင်းပျက်စီးနေမှုတွေအတွက်လည်းအ мян ဆုံးပြေလည်နိုင်လိမ့်မယ်လို့မျှော်လင့်မိပါတယ်ရှင
်။ RFA ကိုစာရေးပြီးပို့ကျင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ။
အခုတစ်ခေါက်ပြောပြပေးမှာကနိုင်ငံတော်ကတိမ့်စီးခဲ့တဲ့မြေတွေကိုပြန်ပေးဖို့တောင်းဆိုတဲ့အကြောင်းပါ။ဒါကတော့ရှမ်းပြည်နယ်လာရှိုးဘက်ကတောင်သူတယောက်ကဖုန်းဆက်ပြောပြလာတာပါ။သူတို့တွေဟာ1983ခုနှစ်ကတည်းကရွာနီးနားမှာရှိတဲ့မြေတွေကိုတောခုတ်ပြီးရွှေပြောင်းတောင်ရလောက်ကင်စားတောက်ကြတာပါ။ဒီလိုစိုက်ပျိုးစားတောက်နေတဲ့မြေကိုနိုင်ငံတော်က1989မှာရုံးအဆောက်အုံလာဆောက်ပြီးကျက်စုစိုက်ပျိုးရေးလုပ်တော့ဌာနဆိုင်ရာအားလုံးဟာအဲ့ဒီမြေပေါ်မှာကျက်စုပင်စိုက်ကြပါတယ်။ဒါပေမဲ့ကျက်စုပင်ကလည်းအလုံးမဖြစ်တော့ဒီအတိုင်းပဲဒီမြေတွေကလွတ်ထားသလိုဖြစ်နေပါတယ်တဲ့။ဒါကြောင့်ဒီမြေပေါ်မှာပဲရွာသားတွေကစိုက်ပျိုးရေးပြန်လုပ်ပါတယ်။နိုင်ငံတော်သမ္မတဟောင်းဦးသိန်းစိန်ကစည်ရွံ့ပါမှုရှော့ချရေးတိမ့်ဆဲလေယာတွေပြန်ပေးမယ်လို့ပြောတော့ဒီမြေတွေကိုတောင်သူတွေကပြန်တောင်းခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမြို့နယ်လေယာစီမံခန့်ခွဲရေးဥက္ကဋ္ဌကကွင်းစင်းစစ်ဆေးပေးပါမယ်ဆိုပြီးအကြောင်းပြန်ပါတယ်။ ဒါကိုစောင့်နေချိန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကိစ္စတွေဖြစ်လာတော့တာဝန်ရှိသူတွေကကွင်းစင်းစစ်ဆေးပေးဖို့မအားလက်တာတွေဖြစ်ကုန်ပါတယ်။ဒီလိုမအားလက်လို့ကွင်းစင်းမစစ်ဆေးပေးနိုင်တဲ့ဂျာကာလာမှာမွေးမြူရေးကနေပြီးတော့ပြီးခဲ့တဲ့မတ်လ5ရက်နေ့ကစိုက်ပျိုးမြေပြန်ပေးဖို့ကြွေးကြော်တဲ့လူတွေကိုထိရောက်စွာအရေးယူမယ်ဆိုတဲ့ဆိုင်းမုတ်ကိုလာထောင်တဲ့အတွက်တောင်သူတွေလည်းစိုးရိမ်ကြောက်လန့်နေကြပါတယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအ мян ကွင်းစင်းစစ်ဆေးပေးဖို့တောင်းဆိုပါတယ်ဆိုပြီးပြပြလာတာပါရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးအောင်မလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။ RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။